ကုလသမဂ္ဂအတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရာနာဘာဂနာဟာရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ဒုတိယနေ့မှာပေါတော်မျိုးနယ်ကကျင်းချောင်းစခန်းစစ်တွေမျိုးကမင်းကန်စခန်းနဲ့ဟိန္ဒူဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်စစ်တွေမျိုးကစခန်းတွေကိုတွားရောက်ချိန်မှာတော့စခန်းတွင်းနေထိုင်သူတွေရဲ့အခြေအနေတွေကိုမေးမြန်းပြီးအချက်အလက်တွေရယူခဲ့တယ်လို့သူနဲ့တွေ့ဆုံသူတွေကပြောပါတယ်အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့အထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘာဂီနာဟာစစ်တွေမျိုးကိုအင်ကာနေမွန်လွယ်ပိုင်းကရောက်ရှိခဲ့ပြီးဘူဒူးနေမှာတော့ပေါတော်မျိုးနယ်ချိန်ချောင်းကအစ္စလမ်ဘာသာဝင်တွေရဲ့စခန်းစစ်တွေမျိုးကရခိုင်လူမျိုးတွေရဲ့မင်းကန်စခန်းနဲ့ဟိန္ဒူဘာသာဝင်တွေရဲ့စခန်းတွေကိုတွားရောက်ခဲ့တာပါစစ်တွေမျိုးကမင်းကန်စခန်းကိုရောက်ရှိချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာစခန်းရဲ့လိုအပ်ချက်တွေကိုမေးမြန်းခဲ့ကြောင်းစခန်းတာဝန်ခံဦးမောင်ဘူလာကအခုလိုပြောပါတယ်
ဒီနေ့တို့ပေါင်းနိုင်လေ့ကျင့်ရတယ်ရောက်ပါတယ်လေ့နိုင်ငါ့ချိန်မှာပြီးပြီခင်ဗျာဒီစခန်းကလိုအပ်ချက်တွေကိုမေ့မယ်အဲမေ့ပေမဲ့လေတစ်ချင်းချင်းအကောက်တွေဆောင်းပေါ်လို့လောက်ပြေးနိုင်လင်းနေလို့တော့မပြောလဲနဲ့ပေါ့နော်အဲတစ်ချင်းချင်းနဲ့ပြစ်လာမှာပေါ့
စခန်းရှိသူတွေကစခန်းတွင်အဝင်းအထွက်လမ်းဖောက်လို့ပေးဖို့ပျက်စီးနေတဲ့နေအိမ်တွေရေတွင်းတွေအိမ်သားတွေကိုပြုပြင်ပေးဖို့လမ်းမီတက်ဆင်ပေးဖို့ရေလုံးပြောင်းတွေတူးဖော်ပေးဖို့စခန်းအနီးမှာဈေးပွင့်ပေးဖို့စရာတွေတင်ပြခဲ့ရမှာအထူးကိုယ်စားလှယ်ကမှတ်တမ်းဖြင့်ရယူသွားခဲ့ကြောင်းပြောပါတယ်2012ခုနှစ်ပြိပခတွေကနေထွက်ပြေးရသူတွေနေထိုင်တဲ့မင်းကန်စခန်းမှာအိမ်ကြီး151အိမ်လူ900ကျော်ရှိပါတယ်ဟိန္ဒူစခန်းကိုရောက်ရှိချိန်မှာတော့စခန်းရှိဒုက္ခသည်တွေတင်ပြရတာနဲ့ပတ်သက်ပြီးသူတို့စခန်းရဲ့တာဝန်ခံဖြစ်တဲ့ဥပုလရွှေကအခုလိုပြောပါတယ
်။ကျွန်တော်တို့ကတော့မောင်တော့မပြင်းရှင်ဘူးပေါ့။အဲဒါသူကလည်းလာတော့လည်းကျွန်တော်တို့ပြလိုက်တယ်ဒီမှာ27ရှိပြီ။အဲဈေးခတွေပါလေလက်သိနေရဘူးဆိုတော့လူတွေကတော့လုံးလုံးကြတယ်ပေါ့။ဟိုမှာအိုးရင်ဆိုင်နေမရှိတော့ဘူးလေ။
စစ်တွေဟိန္ဒူစခန်းမှာကြာရှည်နေသူတွေဟာခမောင်းစိတ်ရဲဘော်ကြရွာမှာ ARSA အဖွဲ့ကတပ်ဖြတ်ခံရသူတွေရဲ့မိသားစုဝင်တွေဖြစ်ပြီးမိသားစု21စုလူဦးရေ68ယောက်ရှိကြောင်းပြောပါတယ်ဗိုလ်တူးနေ့မနက်ပိုင်းမှာပေါတော်မျိုးနယ်ကအစ္စလမ်ဘာသာဝင်တွေရဲ့စခန်းကိုတွားရောက်ခဲ့ပြီးစခန်းကတာဝန်ရှိသူတွေနဲ့ဆက်သွယ်လို့မရခဲ့ပါဘူးအထူးကိုယ်စားလှယ်ဟာစစ်တွေမျိုးကိုစတင်ရောက်ရှိတဲ့အင်ကာနေကတော့ရခိုင်ပြည်နယ်အစိုးရလွှတ်တော်ရခိုင်မျိုးသားပါတီကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အရင်ဆုံးပြည်နယ်အစိုးရနဲ့တွေ့ဆုံပြီးတဲ့နောက်မှာရခိုင်ပြည်နယ်လွှတ်တော်ကိုတွားရောက်ပြီးဒုတိယဥက္ကဋ္ဌဦးမြတန်းနဲ့တွေ့ဆုံပါတယ်။ဒီလိုတွေ့ဆုံရမှာအဓိကဆွေးနွေးခဲ့တာတွေကိုဦးမြတန်းကအခုလိုပြောပါတယ
်။ဒုတိယမှာရှိရယ်၊ဒုတိယမှာရှိရယ်၊ပုံနေမှာရှိရယ်၊ရောက်တော်မှာရှိရယ်အဲ့ဒီမှာအောင်စုဆုံးအတွင်းလူရ9000ကျော်၆000လောက်ရှိတယ်။သူတို့ရဲ့စောပါနေတဲ့လူတွေရောဒီအဖေအဖေကထပ်ပန်းလာတာမြင်နေတဲ့အကြောင်းဒီအများကြီးပါလေလုံလောက်လောက်ထပ်ပန်းဖို့တော့ကိုတော့တော်မှနေကြဖေဖော်ဝါရီလ7ရက်နေ့မှာဆက်တော်အကြီးမှရှင်းနေဖို့ရှိပါတယ်။အဲ့ဒီကနေဒီမှာအစိုးရဘက်ကတိုက်ချောင်းသွားမယ်ဆိုရင်တော့ပြောရတယ်ဒီချက်
။နောက်တစ်ချက်ကတော့စစ်ရှောင်းတွေအများဆုံးနေရက်ပြန်ရေးအတွက်နှစ်ဖက်တိုက်ပွဲတွေရက်ဆိုင်စီဖို့လွတ်တော်မှဆွေးနွေးပြီးအစိုးရကိုတိုက်တွန်းဖို့ရှိကြောင်းတင်ပြခဲ့တယ်လို့ဦးမြတန်းကဆက်ပြောပါတယ်။မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်ကဒီစစ်ရှောင်းပြည်သူတွေကိုနိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေတွားရောက်တာကိုတားမြစ်ထားတာနဲ့ပတ်သက်ပြီးမေးမြန်းရမှာအခုလိုပြန်ကြားခဲ့ကြောင်းလည်းဆက်ပြောပါတယ
်။နိုင်ငံကြတာရောက်တာအဲ့ဒီအဲ့ဒီတရားကတခုတည်းတော့လို့ရှိရင်ကျောင်းမှာတာဝန်ရှိရတော့အစိုးရကတာတာမှာပါတယ်
။ပြည်내အစိုးရအဖွဲ့ရဲ့ပြောခွင့်ရသူတွေကိုဆက်သွယ်ခဲ့ပေမဲ့အစည်းအဝေးမှာရောက်ရှိနေတာကြောင့်ပြန်လည်ဖြေဆိုတာမရှိခဲ့ပါဘူး။အထူးကိုယ်စားလှယ်ဟာဗိုလ်တူးနေ့ညမှာစစ်တွေမျိုးမှာအိပ်ပြီးစာသားပရင်းနေ့အစီအစဉ်နဲ့ပတ်သက်လို့တော့အတိအကျမသိရသေးပါဘူး။အထူးကိုယ်စားလှယ်ခရစ်စတီးရှာရနာဘာဂီနာဟာစနေနေ့ကမြန်မာပြည်ကိုရောက်ရှိခဲ့တာဖြစ်ပြီးတနင်္ဂနွေနေ့ကတော့နေပြည်တော်မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအစီရင်ခံစာတင်ပြရမှာဖြစ်ပါတယ်။သူဟာ2018ခုနှစ်ဇွန်လကရခိုင်ပြည်နယ်ကိုလာရောက်ခဲ့သလိုအော်တိုဘာလအတွင်းကလည်းရခိုင်ပြည်နယ်သာမကကချင်ပြည်နယ်ကိုပါတွားရောက်ခဲ့ဘူးပါတယ်။အော်တိုဘာလခီးစဉ်မှာတော့ရခိုင်ပြည်နယ်ကြောက်တော်နဲ့မောင်တော်မြို့တွေကိုတွားရောက်ခဲ့ပါတယ
်။ကိုမိုးစောသတင်းပေးပို့ထားတာပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။